အဓိကရွယ်ချက်ကဘာပါလဲခင်ဗျအထူးသဖြင့်ဗိုလ်ချုပ်ဦးမင်းအောင်လှိုင်ရဲ့ဒီစာနယ်ဇင်းသမားတွေနဲ့တွေ့ရတဲ့ရည်ရွယ်ချက်ပေါ့ခင်ဗျအ
ဓိကရည်ရွယ်ချက်လို့ပြောရရင်တော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့ယာယီရတွေ့ဖို့မြေတားရက်ခတ်နဲ့စာပို့ထားတာပေါ့နော်တမတော်ကာဝေးဦးစီးချုပ်ကတော့ခေါ်တွေ့တာမဟုတ်ဘူးမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရတွေ့ဖို့ကိုဆန်ပြီးတော့စာပို့ထားတာပို့ထားတာကာဝေးဦးစီးချုပ်ကလက်ခံတာ
သူ့ဘက်ကမြေတားရက်ခတ်လို့အလို့သဘောအရာတွေ့ရတဲ့သဘောလားစာနယ်ဇင်းသမားတွေနဲ့တွေ့ရတာလူလူလားလားရှိရလားခင်ဗျ
လိုလိုလားလားရှိဆရာထပ်တမှုရှိတယ်ပွန့်ပွန့်လင်းမလင်းရှိတယ်နောက်တော့သူရဲ့ခံယူချက်ကိုပြက်ပြက်ဆာဆာရှိတယ်နောက်တစ်ချက်ကဒီစာနယ်ဇင်းကောင်စီယာယီကကာဝေးဦးစီးချုပ်နဲ့တွေ့ဖို့တင်မဟုတ်ဘူးလေအရင်ကတမနာနယ်နဲ့တွေ့တယ်နောက်တစ်ခါလွတ်တော်နှစ်ရက်ကလွတ်တော်ဥက္ကရာနှစ်ယောက်နဲ့လည်းတွေ့တယ်နောက်တစ်ခုကကာဝေးဦးစီးချုပ်နဲ့တွေ့ဖို့မြေတရခန်စာပို့တဲ့အဲ့တစ်ချိန်တည်းမှာပဲပြည်တော်စုတရားလွတ်တော်တရားသူကြီးချုပ်စီစာပို့ထားပြီးတာအခုချိန်ထိလက်ခံမတွေ့သေးတာတော့ပြည်တော်စုဆိုတရားသူကြီးပြုတ်ပဲကျန်တော့
တွေ့ဆုံပွဲမှာဗိုလ်ချုပ်ဦးမင်းအောင်လှိုင်နဲ့အဓိကဘာတွေဆွေးနွေးခဲ့ပါလဲခင်ဗျာ
အဓိကတော့တမန်တော်နဲ့တပတ်သက်တဲ့နေ့ဖော်ပြရတဲ့အားမျိုးမှာတမန်တော်ဘက်ကသတင်းမီဒီယာတွေကအတိအကျချက်ရဖို့မေးဖို့မြန်မှုစုံစမ်းဖို့တိုက်ခိုက်ခါမှာပြောရေးဆိုဝင်ရှိလူပဲဖြစ်ဖြစ်တာဝန်ခံဖြေကြားသိမဲ့သူပဲဖြစ်မရှိတာပေါ့နော်မရှိတဲ့အတွက်တမန်တော်နဲ့ပတ်သက်တဲ့ကိစ္စတွေသတင်းတွေဖော်ပြရတဲ့ရေးသားတဲ့အခါမှာတစ်ခါတည်းဆန်သွားတာမျိုးရှိတယ်သူတို့ပြင်တော့ညီသိန်းရသိန်းကိစ္စတွေနောက်တစ်ခါတမန်တော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဖြစ်နေတိုက်ပွဲတွေပေါ့နော်ဒီဟာတွေနဲ့ပတ်သက်ပြီးရေးတာတဲ့အခါသတင်းမီဒီယာတွေရဲ့ထုံးတမ်းကတော့နှစ်ဖက်မျှအောင်ကြီးဖို့ကြိုးစားတာပေါ့နော်သို့သောတမန်တော်ကအဒီကြီးကမရနိုင်တဲ့အတွက်တစ်ဖက်သက်ဆန်သွားတဲ့သတင်းမျိုးတွေရှိတယ်ဆိုရဲဒါတွေကိုတက်မတော်နေနဲ့ကူညီပြီးတော့သတင်းမီဒီယာတွေဖြည့်ချဖို့ဒါအဓိကနောက်တစ်ချက်ကတက်မတော်နဲ့ကြားမှာရှိတဲ့မီဒီယာတွေပေါ်မှာတက်မတော်အမြင်နဲ့အမြင်မီဒီယာတွေကတက်မတော်မှာရှိတဲ့အမြင်တွေတစ်ဖက်နဲ့တစ်ဖက်နားလည်မှုရအောင်ပို့ပြီးတော့ရှင်းလင်းမှုရအောင်ကောင်စီကသွားတွေ့တယ်သဘောပေါ့
တွေ့ဆုံပွဲမှာဗိုလ်ချုပ်ဦးမင်းအောင်လည်းဘက်ကတက်မတော်နဲ့ပတ်သက်တဲ့ကိစ္စအဝါအဝါကိုဆက်သွယ်ဖို့ဆိုပြီးတော့အရာရှိ၃ဦးရဲ့နာမည်ပုဂ္ဂိုလ်၃ဦးရဲ့စာရင်းထုတ်ပြန်လိုက်တာတွေ့ရပါတယ်ဆိုတော့ဒီပုဂ္ဂိုလ်တွေရောဘလို့နည်းနဲ့ဘလို့ဆက်သွယ်ရမယ်ဘလို့အကြောင်းအရာတွေပဲဆက်သွယ်ခွင့်ရှိတယ်ဆိုပြီးတော့ကန့်သက်ချက်တွေနောက်အသေးစိတ်အချက်အလက်တွေဘာတွေပြောတာရှိပါလဲခင်ဗျအ
ဲအဲ့လိုအသေးစိတ်တော့မရှိသေးဘူးနောက်မှတက်မတော်ကလိုအပ်လို့စီစူတူအတိပေးဖို့လိုအပ်တဲ့သတင်းမှန်မများဘူးမြန်မာနိုင်ငံစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းပြီးတော့သတင်းထုတ်ပြန်သွားမယ်လိုအပ်လို့ရှိရင်နောက်ထပ်ပြေဆုံးကျနေရလို့မယ်နော်လိုအပ်လို့ရှင်သတင်းစာရှင်းလင်းမလို့တို့တော့ပထမဆုံးတွေ့ရတာဖြစ်တဲ့အတွက် time frame တကူအတိအကျကျဘယ်နေ့ဘယ်ရက်မှာဘယ်လိုစမယ်ဘယ်လိုကိစ္စတွေမှာဘယ်လိုလုပ်မယ်ဆိုတဲ့တိတိကျကျပိုင်းဖြတ်ပြီးပြောတာမျိုးတော့မရှိသေးဘူ
းတချို့တုံ့သက်တာဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာသဘောထားတင်းမာတဲ့သူပြုပြင်ပြောင်းလဲရေးကိုတိတ်ပြီးတော့စိတ်ပါတဲ့သူမဟုတ်ဘူးဆိုပြီးတော့တုံ့သက်တာတွေရှိတယ်ဘယ်လိုတွေမျှအကက်ခတ်လို့ရခဲ့ပါလဲခင်ဗျ
ကျွန်တော်တို့တွေ့တဲ့နောက်ကတော့အဲ့လိုလူမျိုးမဟုတ်ဘူးလို့တုံ့သက်လို့ရတယ်ကျွန်တော်၃နာရီနဲ့မိနစ်20အားပြောပြီးတဲ့အခါမှာပေါ့နော်ကျွန်တော်တို့လည်းရင်းတော့ဗိုလ်ချုပ်ကြီးမင်းအောင်လည်းပဲဖြစ်ဖြစ်ဗိုလ်ချုပ်ကြီးတန်းရွှေပဲဖြစ်ဖြစ်သမလာဦးသိန်းစိန်ပဲဖြစ်ဖြစ်ဦးရွှေမမဲဖြစ်ဖြစ်ကျွန်တော်မတွေ့ခင်မမြင်ခင်စကားမပြောခင်မဆုံခင်မှာကျန်တဲ့ချင်းချင်းယူဆချက်တွေရေးသားချက်တွေနော်တစ်ဆင့်စကားတစ်ဆင့်သားတွေနဲ့ကျွန်တော်တို့ပြောကြဆိုကြတာရှိတယ်ကျွန်တော်ဒါတဘာဝပေါ့နော်ကျွန်တော်တို့ဉာဏ်ချင်းဆိုင်ဆိုင်ပြီးတော့စကားပြောကြည့်လိုက်တဲ့အခါမှာလေဒါတချို့ဟာလေးကြောင်းသွားတာရှိတာပေါ့ဒီကျွန်တော်တို့ ਨੇ တွေ့ပြီးစကားပြောလိုက်တဲ့အခါမှာတော့ကျွန်တော်အမြင်ရတော့သူဟာတင်းမာတဲ့သူတို့ကျွန်တော်မထင်ပါဘူးချီနေရတက်မတော်ကြီးတစ်ခုလုံးမှာတာဝန်ရှိတဲ့သူဖြစ်နေတဲ့အခါတော့သူ့မှာရှိတဲ့တာဝန်နဲ့ဝတ္တရားရရက်တည်ရတဲ့အနေထားကြီးလည်းရှိရှိပါပေါ့နော်ဒါပေမဲ့သူပြောတဲ့စကားရဒီ change ကိုလည်းနားလေတယ် democratization ကိုလည်းသူသိတယ်တက်မတော်ရဲ့ရက်တည်ချက်ကိုလည်းနားလေတယ်ဒီကာလမှာဖြစ်တဲ့တက်မတော်ပေါ်မှာရှိတဲ့သူတစ်ဖက်တော့ပြည်သူတို့ရဲ့အမြင်ပေါ့နော်တက်မတော်မှာတိဆောင်းနေတဲ့ဟာပါတီကောင်သူကလက်ခံနားလည်ပြီးလေဆိုတော့ကျွန်တော်တို့စနစ်တစ်ခုအောင်မှာဖြတ်ခဲ့တဲ့အခါဗိုလ်ဦးစီးစနစ်နဲ့ဖြတ်ခဲ့တဲ့အခါမှာအဲ့ဒီဗိုလ်ဦးစီးစနစ်ရဲ့အကျိုးသက်ရောက်မှုကြောင့်လူတွေမှာ trauma တွေရှိတယ်။နော်လူတွေမှာအဲ့ဒီ trauma တွေကဒီကာလပေါက်ပွဲထွက်နေတဲ့ကာလတက်မတော်နေနဲ့တိခံရမယ်ဆိုတော့ဒီနားလေတွေပြောတယ်။ဒါအင်တန်ထူးခြားပါလေ
။အကဲခက်တွေတုံ့သက်ချက်အရာပေါ့နော်။စစ်ပွဲတွေဖြစ်လာတဲ့အခါတိုင်းမှာအထူးသဖြင့်တမရအပြစ်ခက်ရစဲထားဖို့လို့ပြောတဲ့အချိန်နောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပိုချုံမူကြီးမင်းအောင်လှိုင်ရပဲတမရဦးသိန်းစင်ရဲ့အပေါ်မှာရှိနေသလား။တမရရဲ့အမိန့်ကိုနာခံမှုမရှိဘူးလား။ဆက်သဖြင့်ကောက်ချက်ဆွဲကြတာလေရှိတယ်လေဆိုတော့ကကြတော့စာရင်းစင်းကောင်စီကလည်းတမရဦးသိန်းစိန်နဲ့လည်းတွေ့ခဲ့ပြီးပြီဆိုတော့ဒီနှစ်ယောက်ကဘသူအပေါ်မှာရှိနေသလဲတယောက်ရဲ့အမိန့်ကိုတယောက်နာခံမှုရှိသလားဖွဲ့စည်းပုံအရာဘလို့တွေများသူတို့ပြုမှုဆောင်ရွက်နေကြတာတွေ့ရပါလေခင်ဗျာ
သူပြောတယ်ဆိုတဲ့ဆွေးနွေးတဲ့အတိုင်းဆိုလို့ရှိရင်တော့တမရအပေါ်မှာဒီလိုသားမှုရှိတယ်တမရနဲ့အများအားတိုင်ပြီးညီတိုင်းပြီးလုပ်တဲ့အတိုင်းလေဒါတွေ့ရတယ်တမရကလည်းသူ့ကိုလိုအပ်တဲ့အခါတိုင်းတယ်လီဖုန်းနဲ့ဖြစ်စီလူကိုယ်တိုင်ဖြစ်စီဆွေးနွေးညီတိုင်းပြောဆိုတာရှိတယ်ပြန်လည်လေးစားမှုရှိတဲ့အပေါ်တွေ့ရတယ်ပြီးတော့ဒီတမရအပေါ်မှာလည်းသူကသူ့ရဲ့စီနီယာလည်းဖြစ်တဲ့အပြင်တမရရဲ့စိတ်ထားနဲ့ခံယူချက်ကိုလည်းသူလေးစားတဲ့အကြောင်းပြောတယ်သမရရဲ့အမိန့်ကိုမနာခံတာမဟုတ်ဘူးသူ့ရဲ့အမိန့်ကိုလည်းမနာခံတာမဟုတ်အောက်ချီမှာရှိတဲ့ခြေတန်းစစ်မြေနာမှာရှိနေတိုင်းရင်တပ်ဖွဲ့တွေမှာတစ်ခါတလေတက်ချုပ်ထိတိုက်ရိုက်အစီရင်ခံလို့မရမယ့်ရုပ်တရက်မထင်မှတ်ဖြစ်သွားတဲ့ကိစ္စရှိတယ် အဲ့ဒါမျိုးလေးတွေရတယ်ဘသူကစတယ်သူကစတယ်ကိုကစတယ်အချင်းချင်းပြောကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီ gentleman အပြောအဆိုအရာဒါတွေခါကာဝေးဥစည်းရုပ်ပြောတဲ့အခါကိုကျွန်တော်အတိုင်းအတာတစ်ခုတော့ဒီကျွန်တော်ယုံကြည်တယ
်အခုနောက်ပိုင်းမှာဆိုရင်ဇာနေစင်းသမားတွေကိုဥမာတက်မတော်နဲ့ပတ်သက်တဲ့လက်နက်ဆက်ရုပ်သတင်းတပိုးချက်ထောင်ဆန်းထင်းလောက်အထိကြီးလေးတဲ့ပြည်တယ်နေချမှတ်ခဲ့တာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာဝေးဥစည်းချုပ်ဘက်ကဗားရီများထုတ်ပြောတာရှိပါလဲခင်ဗျာ
အဲကျွန်တော်တို့အခုသွားတာကပထမဆုံးနံပါတ်1တက်မတော်နဲ့ပထမဆုံးမီဒီယာတွေနဲ့ကြားမှာနားလည်မှုတိစောက်ဖို့သွားတယ်တော်ရတဲ့ကျွန်တော်တို့ဒီ agenda တွေကိုအသေးစိတ်ပေါ့နော် individual ကိစ္စတွေအသေးစိတ်ကိစ္စတွေကျွန်တော်တို့တော်တော်စီမဆွေးနွေးသေးဘူးကျွန်တော်တို့တော့နံပါတ်1နားလည်မှုရှိ
စစ်တပ်ကဒီမြေသိမ်းရသိမ်းလှုပ်ထားတဲ့ကိစ္စတွေကိုလည်းဒါနောက်မှဆွေးနွေးသွားဖို့ရှိတယ်ဆိုတဲ့သဘောလားခင်ဗျာ
ကျွန်တော်ဆိုလိုတာကတက်မတော်နဲ့ပတ်သက်တဲ့ဒီစီတူတူတူနဲ့ဆက်ဆိုင်တဲ့ကိစ္စတွေအားလုံးကျွန်တော်တို့ရှေ့ကြောက်ကြရင်ကျွန်တော်ဆွေးနွေးမှာပ
ါဘူဂျုံမွေးမင်းအောင်လည်းဟာ2015ခုနှစ်မှာတမရအဖြစ်ဝင်အရွေးခံနိုင်တယ်ဆိုတဲ့ယူဆမှုတွေလည်းရှိကြတယ်ပေါ့လေဘလူရီများအရေးအယောင်တွေတွေ့ခဲ့ရပါလဲခင်ဗျာ
အရေးအယောင်တွေဆိုတော့ဒါကလည်း President Candidate Lounge တယောက်အနေနဲ့ Diplomacy နောက် PR ပေါ့နော်ဒီလိုနည်းနဲ့တွေ့တာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်ကျွန်တော်တို့တကားပြောကြည့်တဲ့အခါကျကျွန်တော်ကတော့ဒါဘူဂျုံမွေးမင်းအောင်လည်းပါကျွန်တော်တွေ့တဲ့ကီးပလီယာတော်တော်များများတဲ့ဆိုင်ကျွန်တော်တွေ့ရတာတော်တော်လေးစမတ်ဖြစ်တယ်သူလုံနိုင်တဲ့ကိစ္စကိုသူပြက်ပြက်သားသားပြောတာတွေ့ရတယ်သူမလုံနိုင်တဲ့ကိစ္စဆိုမလုံနိုင်ဘူးသူပြက်ပြက်သားသားပဲပြောတယ်တာဝန်ခံတာဝန်ယူတဲ့အခါကိုပြက်ပြက်သားသားပြောနေတယ်တွေ့ရတယ်တို့တော့သမရအဖြစ်ဒီအရှင်ပြိုင်မယ်မရှင်ပြိုင်မယ်ဆိုတာကျွန်တော်ထင်ပါတယ်ဒါကတော့နောက်ကွေးကတက်မတော်တစ်ခုလုံးနဲ့လွတ်တော်ထဲမှာရှင်းနေတယ်တနေ့ပါတီတွေကအများစုမဲဆန္ဒနဲ့ရွေးရင်တော့ဖြစ်ပေါ့တက်မတော်အနေနဲ့တော့ဒုတိယသမရအနေဆုံးအဆင့်တော့သူတင်ဖို့အရေးချင်းရှိတဲ့လူတစ်ယောက်လို့ကျွန်တော်မြင်ပါတယ်
ချုံမီတောင်းတကြည့်မယ်ဆိုရင်မြန်မာနိုင်ငံစာနေသိန်းကောင်စီနဲ့တက်မတော်ကာကွယ်ဦးစီးချုပ်လို့ကြားနားလည်မှုတွေပေါ့လေဘလောက်ထိတိစောက်နိုင်ခဲ့တယ်လို့ဒါအကြံပြုတုံ့တက်လို့ရပါလဲခင်ဗျာ
တော်တော်လေးနားလည်မှုတိစောက်နိုင်ပါတယ်ကာဝေးဦးစီးချုပ်တယောက်အနေနဲ့ကျွန်တော်တို့မြန်မာနိုင်ငံစာနေသိန်းကောင်စီယာယီနဲ့အချိန်3နာရီနဲ့မိနစ်20တိတိအချိန်ထိပေးပြီးတော့အပြန်လိုင်းစကားပြောတယ်ပုံမှန်လည်းပြောတယ်ဆူဆူတွေဆူတွေကဒါဘာပဲပြောပြောတစ်ဖက်နဲ့တစ်ဖက်နဲ့ရမှာနားလည်မှုအတော်ကြီးကိုရှိနေတဲ့သဘောပြောကျွန်တော်တို့ဘက်ကလည်းဒါဒီလောက်ထိကျွန်တော်ပြောလည်းမထားဘူး
ဦးကျော်မင်းကြီးကျေးဇူးများတင်ပါတယ်ခင်ဗျာ